ဒါခင်ဝင်းသိဆုံးမှုနဲ့ပတ်သက်ပြီးတော့စလင်းကြီးမြို့မှာရဲစခန်းမှာဒေသခံတွေနဲ့ရှင်းနေများကွန်ရက်တို့ပူးပေါင်းပြီးအမှုဖွင့်ထားတဲ့အခြေအနေဘယ်လိုများရှိသွားပြီလဲရှင်
။ဒီမှာစလင်းမြို့မှာရဲစခန်းမှာတင်ဆုံသူတရေလိုဒေါခင်ဝင်းဘက်ကနေပြီးတော့စီမှုအတန်းဝိုင်းကုစားပေါ်ရှင်းနေနေနဲ့အမှုဖွင့်တဲ့အခါမှာစီမှုတေကင်းအမှုရှိနေလို့ဆိုတော့ခဏဆိုင်းငံ့ထားအောင်မယ်ဆိုပြီးတော့မြို့မှာရဲစခန်းနေပြီးတော့ဆိုင်းငံ့ထားတာပေါ့လေ။အဲ့အမှုကိုပေါ့နော်။အဲ့လိုကနေပြီးတော့ဧပြီလ9ရက်နေ့ကျတော့စနင်းကြီးမြို့နယ်တရားရုံးကနေပြီးတော့တေမှုတေကင်းအမှတ်1/2015ကိုစစ်ဆေးပြီးတော့အဲ့ဒီမှာအမိန်ချလိုက်တယ်လေ။အမိန်ချတဲ့အခါကျတော့ဒါဟာမြန်မာနိုင်ငံရဲတပ်ဖွဲ့ကပြစ်တဲ့တနတ်တန်ရန်ကြောင့်ဒီလေဆိုပြီးတော့အဲ့ဒီလိုအမိန်ထဲမှာပါတယ်ပေါ့နော်မြို့နယ်တရားရုံးရဲ့အမိန်ပေါ်အခြေခံပြီးတော့စနင်းကြီးမြို့နယ်မြို့မရဲစခန်းကနေပြီးတော့လူတက်မှုနဲ့ပြန်လည်ပြီးတော့ဖွင့်နေပြီးထားတာပေါ့ပြန်လည်ဖွင့်နေတဲ့အခါမှာတေလိုအနေနဲ့ကပထမတော့ကတော့မျက်နှာတူဘက်ကနေပြီးတော့ဒေါခင်ဝင်းရဲ့ဒီလိုအတိုင်းဝိုင်းအနေနဲ့တေလိုလုပ်ပြီးတော့ရှင်းနေများကွန်ရက်ကအကူအညီပေးပြီးတော့ဖွင့်နေတောင်းရထားပေါ့နော်ဒါပေမဲ့အခုကျတော့ဘယ်လိုအနေအထားမျိုးဖြစ်သွားတော့ဆိုတဲ့အခါကျတော့မြို့မရဲစခန်းကနေပြီးတော့ဒုရဲမှုတန်းနိုင်ရနေပြီးတော့ဒီအမှုကိုဖွင့်နေတယ်ပေါ့နော်ဖွင့်နေတဲ့အခါမှာပန်းနံပါတ်59 59နဲ့ပေါ့နော်ပြီးမစရာဥတွေပုံက312ပေါ့နော်လူတက်မှုနဲ့ဖွင့်တယ်ပေါ့နော်အခုတော့ဟိုကလူတက်မှုနဲ့ပြန်လဲပြီးတော့စုံစမ်းစစ်ဆေးတဲ့အနေအထားကိုသိရတယ်ပေါ့ဒီနော
်ဆရာဒီဒေါခင်ဝင်းသိဆုံးတာကကြတော့ပေါ့နော်ဒီဝမ်ပေါင်ကုမ္ပဏီနဲ့လုံခြုံရေးရဲဝန်တန်းတွေရဲ့ပြိပကကြားမှာသိဆုံးသွားတယ်ပေါ့သိဆုံးသွားတဲ့အမှုကိုဒီရဲတပ်ဖွဲ့ဝင်တွေကပဲအမှုပြန်ဖွင့်တယ်ဆိုတဲ့အပေါ်ဆရာဘယ်လိုမျိုးများသုံးသပ်ပါတယ်လဲရှင်
ဥရိပညာရှင်ရောလူမှုဖွဲ့စည်းရောစိုးရင်တော့ကတခုတော့ရှိလာကြတယ်ပေါ့နော်တရားလိုလုတ်ဖွင့်တာကစရင်ကြီးရဲစခန်းပေါ့နော်ဒါပေမဲ့တောင်းရင်ရှိတယ်လို့ဒီမှာအများယူဆထားတာကြတော့တိုင်းအဆင့်သုံးဘုံရင်ခရိုင်အဆင့်သုံးဘုံရင်ခုနဝင်းကြီးဌာနပေါ့နော်အဲ့လိုနေသားမျိုးမှာမြို့နယ်စာနေပြီးတော့တရားလိုပြုလုပ်တဲ့အခါမှာနံပါတ်1အတက်ချက်ကပါလဲဆိုတော့သူတို့တရားလိုပြုလုပ်တဲ့အတွက်ကြောင့်ရှိနေများအနေနဲ့မျက်နာသူဒေါခင်ဝင်းရဲ့ကိုစားဝင်ပြီးတော့တောင်းရဖို့ကြတော့အခက်အခဲနည်းနည်းရှိတော့တဲ့သဘောရှိရပေါ့နော်တစ်ချက်နောက်တစ်ခုကတက်တဲ့အတောင်းဝင်ရှိသူတွေကိုအမှန်တကယ်ဖော်ထုတ်နိုင်တဲ့အနေအထားအလောက်ထိအောင်လုပ်ပိုင်ခွင့်ရှိမရှိရအဲ့ဒီလိုအခြေအနေပြေးပြီးဆိုတာကြတော့မိကွန်းထုတ်စရာလေးစဉ်းစားစရာလေးဖြစ်နေပြီးတော့စောင့်တော့ကြည့်ရအောင်ပါပေါ့နော်ဘယ်အတိုင်းဓာတ်ဒီလိုလလနဲ့ဥတွေနဲ့အညီဖြစ်မလို့အမှန်တကယ်တောင်းဝင်ခံရမဲ့သူတွေရှိတယ်လေအမမျိုးနဲ့ဆင်လာခရိုင်ဆင်လာတိုင်းဆင်လာတမွေဝင်ကြီးဌာနလာပေါ့နော်အဲ့တော့အဲ့ဒီပုံပုံတွေတက်ဆိုင်ရာတာဝန်ရှိတဲ့ပုံပုံတွေကိုယ်တိုင်ဒီထဲမှာစုံစမ်းစစ်ဆေးမှုလက်ခံမလားသူတို့ရောစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ရှိရင်လိုလလနဲ့ဒီပေါ်မှာအနှောက်အယှက်မပေးဘဲနဲ့ဆောင်ရွက်ခွင့်ပြုမလားဆိုတာတော့စောင့်ကြည့်ရမှာပေါ့နော်အခုတော့အကုန်လုံးဥရိပညာရှင်တွေရောအရဖက်လူမှုဖွဲ့စည်းတွေရောဒီပေါ်မှာတော့စိုးရင်စိတ်နဲ့တန်ရစိတ်လေးတော့ဝင်နေကြတယ်ပေါ့ရှိနေကြတယ်ပေါ့လေနော်
ပထမတော့ကပေါ့နော်ဒီဆရာတို့ရှင်းနေများကိုရတဲ့ဒေတာကန်တွေအနေနဲ့ဒေါခင်ဝင်းသိဆုံးမှုကိုလူတက်မှုဖြစ်အမှုဖွင့်ပေးဖို့နိုင်ငံတော်သမ္မတထံစာချုပ်လာပေးပို့ဖို့စီစဉ်ထားလို့လည်းသိရပါတယ်ဆရာအခုချိန်နေရကြတော့ရှင်းနေများကိုရအနေနဲ့ဘာဆက်လုပ်သွားဖို့များရှိမလဲရှင်
ဒီအရောစောင့်ကြည့်မယ်သူတို့ကဒီပတ်နံပါတ်တော့ထွက်လာပြီပေါ့နော်ပတ်နံပါတ်5915နဲ့ပြုဆိုင်ဥတွေပုံမှာ3ရက်နေနဲ့စတင်စုံစမ်းတယ်လို့သိရှိရတယ်သိရှိရတဲ့အတွက်ကြောင့်အမှန်တကယ်ဘယ်သူတွေကိုပါဝင်လာမလဲဆိုတာပြည်မှုနဲ့တာဝန်ရှိပါတယ်လို့သတ်မှတ်ခံရမဲ့သူတွေဘယ်သူတွေပါလာမလဲဆိုတာတစ်ချက်ကြည့်ရမယ်လीအဲ့ဒါဒီတကယ်တမ်းကျတော့ဖြစ်ရင်ဖြစ်တတ်တဲ့အနေအထားမျိုးဆိုလို့ရှိရင်တော့ဒီပေါ်မှာပဲဥတွေနဲ့ဘယ်သူမှမဖက်ဆွဲဘဲနဲ့တရားမျှတမှန်ကန်တဲ့စစ်ဆေးစီရင်ဆိုးဖြတ်မှုဖြစ်ပလာအောင်ဝိုင်းဝန်းပြီးတော့ဒီလူမှုကွန်ရက်ဒီနဲ့ရှင်းရင်များကွန်ရက်ကလည်းပူးပေါင်းဆောင်ရွက်ပြီးတော့ကြားသွားမယ်အဲအဲ့ဒီမှာမှပါတင်ပါတိုက်တဲ့သူနော်တကယ်တမ်းတက်ဆိုင်တဲ့သူတာဝန်ခံရမဲ့လူပါဒီထဲမှာဟာလာပြေခံပြစ်မပါဝင်မင်းနဲ့ကြံနေခဲ့ရဆိုရင်တော့အဲ့ပေါ်မှာတော့ဟာလာဥရင်နဲ့အညီတိုင်ဝိုင်းပြီးတော့ကကြတော့လူမှုကွန်ရက်တည်းရဲ့နောက်ဒီဦးရှိနေများကွန်ရက်တည်းနဲ့ပူးပေါင်းပြီးကကြတော့ဥရင်နဲ့ညီဆောင်ရတော့မှာပေါ့လက်ရှိကတော့စောင့်ကြည့်ရမယ်အနေထားမျိုးပေါ့ကွ
ဆရာအခုလိုဖြေကြားပေးရတဲ့အတွက် RFA ကျေးဇူးတင်ပါတယ်ရှင
်ဒါရင်တော့ကလေး